ရခိုင်ပြည်နယ်မှာရှိတဲ့ရခိုင်နဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာပြည်နယ်ကောင်စီကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာမှာမွတ်စလင်ဒုက္ခသည်စခန်းတွေကကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေတွေကိုတော့သတင်းယူခွင့်ကန့်သတ်ထားပါတယ်။မွတ်စလင်ဒုက္ခသည်စခန်းတွေမှာရဲနဲ့စစ်သားလုံခြုံရေးတွေချထားပြီးသတင်းတောက်တွေကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက်သတင်းတောက်တွေကပြောဆိုကြပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပါမယ်ရှင
်။ရခိုင်ပြည်နယ်ထဲကမွတ်စလင်ဒုက္ခသည်စခန်းတွေမှာရှိတဲ့အသက်45နှစ်အထက်မွတ်စလင်တွေကိုပြည်ကရဲဩဂုတ်လ28ရက်နေ့ကစတင်ပြီးကိုဗစ်ကာကွယ်ဆေးထိုးပေးနေပေမဲ့သတင်းယူခွင့်တွေကန့်သတ်ခံထားရတယ်လို့ရခိုင်သတင်းတောက်တွေကပြောပါရယ်ကိုဗစ်ကာကွယ်ဆေးထိုးရတဲ့နေရာမှာလုံခြုံရေးယူထားတဲ့ရဲနဲ့တပ်မတော်သားတွေကကိုဗစ်ကာကွယ်ဆေးထိုးရတဲ့နေရာကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက် Western News သတင်းဌာနကလက်ထောက် Editor ကိုထွန်းသားကပြောပါရယ်အဲ
ဒါကတော့ဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးမယ်ဆိုတော့ကျွန်တော်တို့ကတင်းယူမယ်ဆိုရပြောကြတာအဲ့ကိုရောက်တဲ့အခါမှာအဲ့ဒီကောက်ကွေးထိုးတဲ့နေရာမှာအဆောက်အအုံရှိတယ်စစ်သားတွေပြည်သားတွေရှိတယ်အဲဒါမှအာရီးတွေပို့တယ်အဲ့တော့အဲ့ဒီအရီးတွေကလည်းဆိုတော့အဲတပင်းယူခဲမရှိဘူးအဲတပင်းယူလို့ဆိုလို့ရှိရင်ဒီဒီပက်ဆန်ကအစိုးရကွန်ဒီရှင်းပါမှာရမယ်ဆိုပြီးတော့ကျွန်တော်တို့ပြောပါတယ
်မွတ်စလင်ဒုက္ခသည်စခန်းတွေမှာတရင်ယူဖို့အတွက်ပြည်내ကောင်စီရဲ့ခွင့်ပြုချက်ပါရမယ်ဆိုပြီးတော့အာနာပိုင်ဘက်ကပြောဆိုတာကြောင့်ရခိုင်အခြေစိုက်သတင်းတောက်တွေအနေနဲ့ပြည်내အစိုးရစီမှခွင့်ပြုချက်တောင်းခဲ့ပေမဲ့လည်းခွင့်ပြုချက်မရခဲ့ဘူးလို့ DMG သတင်းဌာနရဲ့အကြီးအကဲသတင်းတောက်မက်ခင်ထရဖီဦးကပြောပါရယ
်ဟုတ်ကဲ့ဒီပြီးတဲ့ရပိုင်းလောက်ကပေါ့နော်တက်ခေပြင်ကိုကိုဗစ်ကဝေးဆေးထိုးတာနဲ့ပတ်သက်ပြီးသတင်းတောက်ယူရမျိုးတွေရှိရဲ့အဲ့ဒီခါမှာပေါ့နော်သူတို့ကဒီအစိုးရစီကခွင့်ပြုချက်ပါမှရမယ်ဆိုတာမျိုးပြောရရှိရဲ့အဲ့လိုမျိုးပြောတဲ့အခါမှာလည်းသူကအမျိုးပြောပြောမလဲespecially ရေပုံစံမျိုးမဟုတ်ပင်လည်းဒီတိုင်းအော်ပြီးတော့ပြောပုံစံမျိုးတွေကြုံရပါတော့ခွင့်ပြုချက်မရရင်ရိုက်ခွင့်မရှိဘူးပေါ့အဲ့လိုမျိုးအော်ငေါက်ပြီးတော့မျိုးပြောရမျိုးတွေကြုံရပါတော့ဟိုလက်ရှိရဟုတ်ညီမတို့နေဖက်ကနေပြီးတော့ဒီအစိုးရကိုပေါ့နော်ကောက်ချစ်ဖက်ကိုဖုန်းဆက်ပြီးတော့အတောင်ကြားဖို့လုပ်တယ်ဒါပေမဲ့ဒီဖုန်းကလည်းဆက်လို့မရဘူးဆက်ပက်ထားတဲ့အခြေအနေမျိုးရှိတယ်ဒီတခြားသတင်းဌာနကလည်းကြာတော့ဆက်တွေ့ရခါမှကြာတော့တော့ဘယ်လိုပြောမလဲဆိုတော့ဒါနဲ့ပတ်သက်ပြီးပေါ့နော်သူတို့ပြောလို့မရဘူးအဲ့လိုမျိုးတင်ရိုက်နေမြက်ရဲခွင့်ရှိရမရှိရပုံစံမျိုးနဲ့သူကပြောလို့မရဘူးအဲ့လိုမျိုးတုံ့ပြန်တာရှိရငါတို့လည်းမဆိုင်ဘူးအဲ့လိုမျိုးတုံ့ပြန်တဲ့အခါကျတော့တကယ်တဲ့ကျွန်တော်ကပေါ့ဘယ်ကခွင့်ပြုချက်နဲ့ဘယ်လိုပုံစံမျိုးလောက်အောင်လဲဆိုတာမျိုးတွေအဲ့လိုဖြစ်တာရှိရရှင်ဟော
ရခိုင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးရကိုသတင်းယူခွင့်ရသလိုမွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးရနဲ့ပတ်သက်ပြီးတော့သတင်းယူခွင့်ပေးသင့်တယ်လို့မက်ခင်ထရဖီဦးကဆက်ပြောပါတယ်အခုလိုရခိုင်စစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာလူလူလက်လက်သတင်းယူခွင့်ရပေမဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာသတင်းယူခွင့်မရတာဟာပြည်내ကောင်စီအနေနဲ့ရခိုင်နဲ့မွတ်စလင်တွေကြားခွဲခြားထားတာဖြစ်တယ်လို့ Western News သတင်းဌာနကလက်ထောက် Editor ကိုထွန်းတာကပြောပါတယ
်ကျွန်တော်တို့ဘယ်လိုမြင်လဲလို့ဆိုလို့ရှိရင်တော့ဒီရခိုင်မှာဖြစ်နေတဲ့ဒီရခိုင်မှာဆိုတဲ့ရခိုင်ရှိရဖြစ်ရနောက်ပြန်လေတွေ့ဖို့လေမွတ်စလင်တိုင်းဝန်ဆိုလို့ရှိရင်ဒီစစ်သွားဒီဒုက္ခသည်စခန်းကိုနေရာကတောင်းရတော့ရခိုင်ပြည်တော်တောင်းရကြလုံးလုံးလည်းတင်းယူလို့ရပြီးတော့မွတ်စလင်ဒီဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်တွေတောင်းဝန်ကြရဲ့တင်းယူခွင့်တွေကိုဆေးရခွင့်ရှင်တွေကရမယ်ဆိုတော့ဒါဆင်ကြဲကြဲရှိတာကဒီတောင်းဝန်တွေကြားထဲမှာဟိုညမတောင်းဝန်တွေကြားထဲမှာစီချဒီအစိုးရကလည်းလှုပ်ရှားရပုံစံမျိုးလေးကိုကျွန်တော်မြင်တယ်လို့နောက်ပြီးပြန်ထောက်တဲ့အနေနဲ့ကိုတင်းယူခွင့်မပေးတာကလည်းပဲဒါတဲ့လုံးလုံးမူဒီတော့စီစဉ်မှုနောက်ဆုံးစမ်းမိအောင်ဒါလောက်တာလို့ဆိုကျွန်တော်တို့မျက်သုံးပါပါလေ
ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အပေါ်သတင်းယူခွင့်ကန့်သတ်ထားတဲ့အပေါ်မှာမေးမြန်းဖို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူးဒါအပြင်ရခိုင်အခြေစိုက်သတင်းသမားတွေအနေနဲ့ပြည်နယ်ကောင်စီရဲ့အတီးပြတ်တွေရယူရမယ့်သတင်းတွေမှာအတီးပြတ်တွေအချက်လက်တွေရယူဖို့အခက်အခဲတွေရှိနေတယ်လို့လည်းရခိုင်အခြေစိုက်သတင်းတောက်တွေကပြောဆိုကြပါရယ်ရခိုင်ပြည်နယ်မှာလက်ရှိအချိန်အထိမွတ်စလင်ဒုက္ခသည်3သိန်းခွဲကျော်နဲ့ရခိုင်စစ်ပေးဒုက္ခသည်3သိန်းကျော်အထိရှိပါရယ်အဲ့ဒီအထက်ကကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားတဲ့အသက်ပြည့်ပြည်သူတွေကိုကာကွယ်ဆေးထိုးပေးနေတာပါဒီဩဂုတ်လအတွင်းမှာပဲရခိုင်စစ်ပေးဆောင်3000နဲ့မွတ်စလင်ဒုက္ခသည်2000ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်ကောင်စီကပြောကြားထားပါရယ်ခင်ဗျာ